သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရည်များယနေ့မတ်လ20ရက်ဗုဒ္ဓနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဂျယ်ရယ်အောင်ပါယနေ့အတွက်ထိတ်တန့်သတင်းများဒေါ်နယ်ထရမ့်ဩစတြေးလျနိုင်ငံဆိုင်ရာအမေရိကန်သံမှပြင်းပြင်းထန်ထန်ဝေဖန်ဒေါ်နယ်ထရမ့်သည်ဗြိတိသျှ network GP News တွင်ဝန်ကြီးချုပ်ဟောင်းကေဗင်ရတ်အားပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါသည် Sky News ဩစတြေးလျကိုစားဟော့ကစ်နက်ရတ်အချောင်းကိုမင်းမြန်လူသည်ဟု high profile British conservative Nigel Farage က interview ကိုပြုလုပ်ခဲ့တာဖြစ်ပါသည်American ပြည်တော်စုဆိုင်ရာ Australian သားမကြီး Mr. Rutka Mr. Trump ကိုအနောက်နိုင်ငံကိုသစ္စာဖောက်တဲ့အဖြစ်သမားသဘောဆောင်တဲ့သမ္မတအဖြစ်ဖော်ပြခဲ့မှုပါတယ်။ Trump ကသမ္မတပြန်တဲ့ရွေးခန့်ရရင်သူ့ရဲ့အလားအလာရှိတဲ့ professional ဆက်ဆံရေးနဲ့ပတ်သက်တဲ့ Nigel Farage ရဲ့မိခွန်းကိုတုံ့ပြန်တဲ့အနေနဲ့သမ္မတဟောင်း Trump က Mr. Rutka ရဲ့ယာတုသက်တမ်းဟာအတူဆုံးဖြစ်မယ်လို့ပြောဆိုသွားပါတယ်။ယူဆောင်ပေးမှာရဲတွေကလေးတွေကို strip search လုပ်တာမရက်ဆိုင်သေး။ယူဆောင်ပေးတွင်ကလေးများကို strip search လုပ်တာနဲ့ပတ်သက်၍ကတိပြုထားသည့်ပြန်တဲ့သုံးသပ်မှုလုပ်နေစဉ်မှာဆက်လက်လုံဆောင်နေသည့်အလေးချက်တစ်ခုဖြစ်တယ်လို့ပြောဆိုပါတယ်။ Redfern Legal Center ရဲ့အစီရင်ခံစာအရနှစ်စဉ်ကလေး220ခန့်သည့်2016ခုနှစ်မှစတင်ကရဲတပ်ဖွဲ့ရဲ့လူတူဦးရဲ့ privacy ကိုထိပါတဲ့ရှာဖွေမှုတွင်ကလေးပေါင်း1500ကျော်ရှိကြောင်းဖော်ပြခဲ့ပါတယ် strip search ရှာဖွေမှုသည်ပုံမှန်ဖြစ်လာပြီးလိုအပ်တဲ့ဥပဒေသတ်မှတ်ချက်များနဲ့မကြာခဏမပြည့်မီပဲပြုလုပ်တဲ့အတွက်ကြောင့်ကလေးများသည်စိတ်ဒဏ်ရာရမှုအဆက်ပွဲမှုရှင်းယွမှုနဲ့ရဲများကိုကြောက်ရွံ့ခြင်းပါဝင်ရေရှည်အကျိုးသက်ရောက်မှုများရှိတယ်လို့စင်ခန်းစာမှာဖော်ပြထားပါတယ်ယူဆောင်ဝေပြည်နယ်ဝန်ကြီးချုပ်ခရစ်မင်းကအစိုးရအနေဖြင့်ပြန်လည်သုံးသပ်မှုပြုလုပ်လိုတော်လဲ Channel 9ကိုပြောဆိုလာမှာတော့၎င်းသည်ခက်ခဲသောဥပဒေနယ်ပယ်တစ်ခုဖြစ်ကြောင်းနှင့်လူငယ်များသည်အမှားမလုပ်ပါက၎င်းတို့အတွက်စိုးရိမ်စရာမရှိကြောင်းပြောဆိုသွားပါသည်အပူပိုင်းဆိုင်ကလုန်းမေဂန်အပူပိုင်းဆိုင်ကလုန်းမုန်တိုင်းမေဂန်ကြောင့်ကြီးကြီးမားမားရေကြီးရေလျှံမှုနဲ့အဝေးပြေးလမ်းများပိတ်ထားဖို့ရှိတယ်လို့ဆိုပါတယ်။မုန်တိုင်းသည် Gulf Carpentier ပင်လယ်ကွေ့ရဲ့အနောက်ဖက်ကုန်းတွင်းပိုင်းကိုဖြတ်ချော၍အနောက်ဖက်သို့ဖြတ်သွားသဖြင့်24နာရီအတွင်းမိုးရေချိန်250မီလီမီတာကျော်လွန်သွားခဲ့ပါတယ်။ပြင်းထန်သောရာသီဥတုပေါ့ပြံမှုကြောင့် Stewart အဝေးပြေးလမ်းကိုပိတ်ထားရဖို့ရှိကြောင်း Chief Minister Ivan Lawler ကပြောဆိုပါတယ်။ယခုအခါအဆိုပါစနစ်သည်ဆိုင်ကလုန်းမုန်တိုင်းဟင်အားအောက်သို့ကျဆင်းသွားတော်လဲဒေသခံများအနေဖြင့်ဒေသဆိုင်ရာအရေးပေါ်စီမံခန့်ခွဲမှုအကြံဉာဏ်များကိုဆက်လက်နားထောင်သင့်ကြောင်းမိုးလေဝသဌာနမှရှီနာဂမ်ဘယ်မှပြောဆိုပါသည်ဒီမိုးရွာသွန်းမှုနှင့်အတူမြေချောင်းများလျင်မြန်စွာမြင့်တက်လာနိုင်တာကြောင့်သင်ရဲ့ဒေတာအခြေအနေနဲ့သင်ရောက်ရှိနေတဲ့နေရာအခြေအနေများဆိုးဝါးလာနိုင်သည့်အလားအလာများကိုသတိထားရန်အလွန်ရေးကြီးပါလေ။အနောက်ဩစတြေးလျဒေါ်မီအနောက်ဩစတြေးလျပတ်အရှိပဲရှိလူများနဲ့နေအိမ်များကိုဆက်လက်ချိန်ချောက်နေပြီးမိသားသမားများထံမှအရေးပေါ်သတိပေးချက်များထွက်ပေါ်လာနေပါတယ်။အနောက်ဩစတြေးလျမိသားနဲ့အရေးပေါ်ဝန်ဆောင်မှုဌာနမှကိစ္စကဏ္ဍမျိုးဤတွင်ဖြစ်ပွားခဲ့သောမီးလောင်ကျွမ်းမှုကိုစီမံခန့်ခွဲရန်ကြိုးပမ်းနေစဉ်ဟက်တာ650ခန့်မီးလောင်ကျွမ်းခဲ့တယ်လို့ဆိုပါတယ်။ Perth CBD မှာကီလိုမီတာ20ခန့်ဝေသောစွမ်းမျိုးရှိ Red Hill, Melidon, Honey Hill နဲ့ Bakersville တို့တွင်နေထိုင်သူများသည့်၎င်းတို့အတွက်အန္တရာယ်ချရောက်နေပြီးအသက်ရှင်ရပ်တည်ရန်အသင့်ပြင်ဆင်ထားရန်လိုအပ်ကြောင်းပြောဆိုထားပါတယ်။နေထိုင်သူများသည်လမ်းရှင်းတွေပါကမိမိနေရာမှထွက်ခွာရမည်သို့မဟုတ်အိမ်တွင်နေရရင်လည်းပြင်ဆင်ထားရန်အဆိုပါဌာနကပြောကြားထားပါသည်။ဘာသာရေးအဖွဲ့များက discrimination law ကိုပြုပြင်ပြောင်းလဲရန်ထောက်ခံဖို့တိုက်တွန်းဝန်ကြီးချုပ်က၎င်းရဲ့ပါတီအားအတိုက်ခံဘက်မှထောက်ခံမှုမရှိဘဲဥပဒေချမ်းနှစ်ရက်ကိုဆက်လက်လှုပ်ဆောင်မည်မဟုတ်ကြောင်း၎င်းရဲ့ပါတီအားပြောကြားပြီးနောက် discrimination law ဥပဒေများကိုပြုပြင်ပြောင်းလဲရန်ပါလီမန်အမတ်များကိုဘာသာရေးအဖွဲ့များကထောက်ခံရန်တိုက်တွန်းထားပါသည်ဖယ်ရိုတိုက်ခံခေါင်းဆောင်ပီတာဒန်တင်ကသူ့အနေနဲ့မထောက်ခံခင်မှာကုရေမူချမ်းရဲ့စာသားများကိုမြင်ကျင်တယ်လို့ပြောဆိုပါတယ်။လူချိုက်များခြင်းမရှိသောဖြူပြင်းပြောင်းလဲရေးတွင်ညွန်ပေါင်းအဖွဲ့အားခုတုံးလုံသူအဖြစ်သတ်မှတ်ထားခံရအောင်လေဘာပါတီကလှုပ်ဆောင်နေတယ်လို့ဆွဆွဲထားပါတယ်။သို့သော Christian School Australia ရဲ့ပြည်သူ့ရေးရာမူဝါဒ Directorမတ်စပန်ဆာကနှစ်ပေါင်းများစွာအခြေတင်ဆွေးနွေးပြီးနောက်လူတိုင်းသည်ပြဿနာကိုပြေလည်အောင်လုံဆောင်တာကိုမြင်လိုကြတယ်လို့ပြောဆိုပါတယ်။ The Legal Director of Equality Australia, Garshan Kisha Garshan က LGBTQ+ အသိုင်းအဝိုင်းရဲ့တစိမ့်တစ်ပိုင်းဖြစ်သတ်မှတ်ထားသောဝန်ထမ်းများနှင့်ကျောင်းသားကျောင်းသူများအတွက်အကာအကွယ်များယူဆောင်လာရန်အချိန်ဖြုံးမီမဟုတ်ကြောင်းပြောဆိုသွားပါတယ်။နေစဉ်သတင်းတို့ news flash များပုံမကြားသိရ SBS language podcast ကိုသွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပ
ါ SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ